ကမ္ဘာမိုးလေဝသဌာနအဖွဲ့ WMO ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲအဖြစ်အာဂျင်တီးနားနိုင်ငံကမိုးလေဝသပညာရှင်ဒေါက်တာဆလက်ဆော်လိုကိုအဖွဲ့ရဲ့အတွင်းရေးမှူးချုပ်အဖြစ်ခန့်လိုက်ပါတယ်။ဂျနီဗာမှာကျင်းပတဲ့ကမ္ဘာမိုးလေဝသဆိုင်ရာညီလာခံမှာအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံကဆော်လိုကိုရွေးချယ်တင်မြှောက်ခဲ့တာဖြစ်ကြောင်း WMO ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။သူဟာလာမယ့်2024ခုနှစ် January လကစပြီးတော့ကုလသမဂ္ဂရဲ့မိုးလေဝသဌာနအကြီးအကဲဖြစ်တာဝန်ထမ်းဆောင်ရတော့မှာဖြစ်ပါတယ်။ပမကတူလည်းဖြစ်တဲ့ဆော်လိုဟာအာဂျင်တီးနားနိုင်ငံအမျိုးသားမိုးလေဝသဌာနရဲ့ညွှန်ကြားရေးမှူးအဖြစ်2014ခုနှစ်ကတည်းကတာဝန်ယူခဲ့ပြီးလက်ရှိ WMO ရဲ့ဒုတိယဥက္ကဋ္ဌတူလည်းဖြစ်ပါတယ်။အဖွဲ့ဝင်အားလုံးရဲ့အတန်ကိုညီတူညီမျှကြားနိုင်တဲ့အခြေအနေတစ်ခုစီကိုဦးတည်သွားမှာဖြစ်ပြီးအကူအညီလိုအပ်နေတဲ့အထူးအလွယ်ဆုံးလူအုပ်စုတွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့သူရဲ့ဦးဆောင်မှုနဲ့ပတ်သက်တဲ့ယူမန်ချက်ကိုပမ္မကဆော်လိုကထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်။မညီမျှမှုနဲ့ရာသီဥတုပြောင်းလဲလာမှုတွေဟာလက်ရှိကမ္ဘာကြီးရင်ဆိုင်နေရတဲ့အကြီးမားဆုံးချိန်ချောင်းမှုတွေထဲမှာပါဝင်တဲ့အကြောင်းသူကထောက်ပြပြောဆိုပါတယ်။လူသားတွေနဲ့သူတို့ရဲ့လူမှုစီးပွားဘဝတွေကိုကာကွယ်နိုင်ဖို့အတွက်မိုးလေဝသနဲ့ဇလဗေဒဆိုင်ရာဝန်ဆောင်မှုတွေအားကောင်းစေရေး WMO အနေနဲ့အချိန်နဲ့တပြေးညီထိရောက်တဲ့ဝန်ဆောင်မှုတွေကိုတူတင်3P စနစ်တွေအပါအဝင်ပုံမလုံဆောင်ရမယ်လို့လည်းပြောဆိုခဲ့ပါတယ်။